ပြခိုင်ပြည်နယ်ရတဲ့တော်မြို့နယ်ကစခန်းမှုတမန်နဲ့ပြခိုင်ရတာကြောင့်သိဆုံးသွားပါတယ်။မွေစီဝါသတင်းပေးချက်အရတွားရောက်တဲ့ခီးစဉ်တွင်ပြစ်ခတ်ခံရတာလို့ဒေသခံအတိုင်းဝန်ကြားပြောဆိုနေပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ပြခိုင်ပြည်နယ်ရတဲ့တော်မြို့နယ်စခန်းမှုဦးသိန်းရွှေတမန်ဒဏ်ရာပြီးနဲ့သိဆုံးကြောင်းအာနာပိုင်းတို့အတည်ပြုပါတယ်။ပြစ်ခတ်ခံရလို့သိဆုံးခဲ့ရတဲ့စခန်းမှုဦးသိန်းရွှေရဲ့ရုပ်အလောင်းကိုရတဲ့တော်ကိုပြန်လည်ယူဆောင်မယ်လို့လည်းရတီတော်မြို့နယ်အုပ်ချုပ်ရေးမှူးဌာနကတိရှိထားရတဲ့အကြောင်းထွတ်တော်မှဒေါခင်စောဝေက VOE ကိုပြောပါတယ
်နော်အဲ့ဒါကြောင့်ကျမလည်းအုပ်ချုပ်ရေးမှူးကိုတော့ဖုံးဆက်နေကြည့်ပါတယ်သူအနေနဲ့လည်းမရဲ့အရှင်းအားဖြင့်တော့ကျွန်တော်တို့လည်းလောလောဆယ်မှာစုံစမ်းနေစေဖြစ်ပါတယ်ဒါပေမဲ့အနောက်ကိုတော့ရတီတော်ကိုယူလာမှာပါဆိုပြီးတော့ဟိုကျမကိုပေါ့နော်အဲ့လိုပဲဒီသူကပြောခဲ့ပါတယ
်တည်ဆုံးသွားတဲ့စခန်းမှုဦးသိန်းရွှေကအခုအပြစ်ခံရတယ်ဆိုတဲ့ကျေးဇူးချောင်းဇာတိဘွားဖြစ်ပြီးရခိုင်တိုင်းရင်းသားတဦးဖြစ်တယ်လို့လည်းလွတ်တော်မှဒေါခင်စောဝေကပြောပါတယ်။တနက်နေ့ပြစ်ခတ်ခံခဲ့ရတဲ့ဆိုတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပြည်ထောင်စုပြည်내အစိုးရတာဝန်ရှိသူတွေဒေသမြောက်အုပ်ချုပ်ရေးမှူးတို့ကိုအကြိမ်ကြိမ်ဆက်သွယ်ပေးမယ်လို့ဖုံးလက်ခံဖြေကြားမှုမရခဲ့ပါဘူး။ရသေးတော်လွတ်တော်မှဒေါခင်စောဝေကတော့ကြားထားသလောက်အခြေအနေကိုအခုလိုပြောပြပါတယ်။
ဟုတ်ကျမတို့အချမ်းအဖြစ်စီးရတာကတော့သူတို့ကအဲ့ဒီရတိတော်မျိုးတွေမှာရှိနေတယ်အဲ့ဒီအချိန်မှာဒီကားနန်းကိုဖြတ်ပြီးတော့မုံရင်းစီဝါတွေပေါ်ဖို့သတင်းပေးတယ်လို့ပြောပါတယ်အဲ့တော့သတင်းပေးတဲ့အခါမှာသူနဲ့အတူ FC ရအရာရှိတယောက်ရယ်ပက်ချက်ကြီးစီရောက်ရယ်ပုံရောက်ကနေပြီးတော့အဲ့ဒီရေဆိုးချောင်းပေါ့နော်အဲ့ဒီဟိုကားနန်းကိုလိုက်တော့ကြားတယ်လို့သိရပါတယ်အဲ့ဒီအချိန်မှာဒီမူရင်းစေဝါကိုတွေ့လားမတွေ့ကြဆိုတော့ကျမတို့လည်းအစည်းအဝေးမသိရပါဘူးအဲရေဆိုးချောင်းကားမှာပဲသူ့ကိုဟိုတနေနဲ့သုံးချက်ဦးခေါင်းကိုကြည့်လိုက်တဲ့အတွဲခေါင်းကပြေမော့တော့တယ်ဆိုပြီးတော့ပြတင်းကိုတက်လာပါတ
ယ်ရတိတော်မျိုးနဲ့မှာအာနာပိုင်းကိုချင်းချောက်ရင်းပြုတ်ခံရတာမျိုးတွေမကြုံဘူးလို့လည်းလွတ်တော်မှဒေါခင်စောဝေကပြောပါတယ်ရတိတော်မျိုးနဲ့ဒီမှာကရခိုင်လက်နက်ကင်အဖွဲ့အီအီနဲ့မြန်မာတပ်မတော်ကြားထိတ်တိတ်တွေ့မှုတွေရှိခဲ့ဘူးတလို့ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းရိုဟင်ဂျာလက်နက်ကိုင် ERS ရဲ့အဖွဲ့ရဲ့ရခိုင်မြောက်ပိုင်းဒေသလုံခြုံရေးစခန်းတွေအပေါ်တချိန်တည်းတစ်ပြန်နဲ့တိုက်ခိုက်ခဲ့မှုမှလည်းရတိတောင်ကတပ်စခန်းတစ်ခုလည်းတိုက်ခိုက်ခံခဲ့ရတာပါလွတ်တော်အမတ်ဒေါခင်စောဝေကတော့မောင်တော်ဘူးတီတောင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုသွားရလမ်းမကြီးပေါ်မှာရှိတဲ့ရတိတောင်မြို့နယ်မှာလမ်းမကြီးလုံခြုံရေးကိုကြီးကြပ်ဖို့လိုနေပြီလို့ယူဆတဲ့အကြောင်းပြောပါတယ်
။ဟိုကပုံမကျော်ရတိတောင်ကလည်းထောက်လိုက်တဲ့အခါအခုကားတွေကတော်တော်များများရေလန်းခီးနဲ့မတော်ပေနဲ့။အဲနောက်တစ်ခါကားနဲ့ပဲတော်တာများကြပါတယ်တော်တော်ရှင်မှာ။အငူမော်ဖက်ကားဆိုလို့ရှိရင်ကတူဟိုကပေါ့စိတ်ဟိုကရေလန်းခီးကိုဖျက်ရသေးတယ်။အခုစစ်တွေကနေပုံမကျော်ပုံမကျော်ကရသေးတော်ရသေးတော်ကဘူးပြီးတော့မောင်းတော့ခက်ဒါကကျော်လို့ကားပေါက်ကျော်တဲ့အချိန်မှာအခုဆိုရင်ပေါ့နော်ငကိုရီးယားလည်းဒီမူရီးဆေးဝါးကြီးကဟိုအငူမော်ခက်ကဆိုရင်မကြာခဏဖမ်းမိတာတွေတွေ့ပါတယ်နော်ပိန်ပေါင်းများများဆိုတော့မူရီးဆေးဝါးကြီးကိုတော်တော်ဖမ်းရတယ်ဆိုတာပြီးပါတယ
်ရသေးတော်စခန်းမှုပြစ်ခတ်ခံရမှုကြောင့်တည်ဆုံးခရမှုအပြင်ရခိုင်ပြည်နယ်တွင်အာဏာပိုင်တွေလုံခြုံရေးတာဝန်ရှိသူတွေအပေါ်ချင်းချောက်တိုက်ခိုက်မှုတွေလည်းအရင်ကရှိခဲ့ပါတယ်။ပြည်နယ်မြို့တော်စစ်တွေကပြည်နယ်အစိုးရရဲ့အတွင်းဝင်ဦးတင်မောင်ဆွေရဲ့နေအိမ်ပြည်နယ်တရားရုံးနဲ့မြေစင်းရုံးတို့အနီးမှာဘုံးတွေပောက်ကွဲခဲ့ဘူးတလို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုးဘိုးမင်းတိုက်ဟာလည်းစစ်တွေမြို့ကိုအလားပုံနှကျွန်းမြို့နယ်ချင်းမှာတပ်ဖြတ်ခံခဲ့ရပါတယ်ရှင်။